လူခွင့်ရေးဆိုတာနိုင်ငံမိတ်အကန့်အသတ်မရှိတဲ့အတွက်နိုင်ငံတကာနဲ့လက်တွဲဆောင်ရွက်ရင်မြန်မာနိုင်ငံဒီမိုကရေစီရေးနဲ့လူခွင့်ရေးဆိုင်ရာခြေလှမ်းတွေပိုပြီးမြန်ဆန်လာနိုင်တယ်လို့ဥရောပနိုင်ငံ၅နိုင်ငံစုပေါင်းကျင်းပတဲ့နိုင်ငံတကာလွတ်လပ်ခြင်းနဲ့လူခွင့်ရေးလမ်းလျှောက်ပွဲမှာ88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးကမိန့်ခွန်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်ကြဖို့ပါပန်ကြားခဲ့ပါတယ်ပြည်သူနိုင်ငံကိုရောက်နေတဲ့ចောင်းသားကောင်းဆောင်ကိုကိုကြီးကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါအခုလိုစပြောပါတယ
်ကျင်းပနိုင်ငံရောက်နေတဲ့မြန်မာလူငယ်တွေသူတို့ကလည်းကျွန်တော်နဲ့ပြီးကြတွေ့ဖို့အတွက်စီစဉ်ထားတဲ့တစ်ချိန်တည်းမှာရောက်ရောက်ချင်းဒီနိုင်ငံတကာလွတ်လပ်ခြင်းနဲ့လူခွင့်ရေးလမ်းလျှောက်ပွဲပေါ့လေသူတို့၅နိုင်ငံစုပေါင်းလုပ်တယ်အဲ့ဒီမှာကျွန်တော်ဖိတ်တာနဲ့ပေါ့လေဒီဖက်မျော်စင်ရဲ့ရှေ့လူခွင့်ရေးရင်ပြင်အထိလမ်းလျှောက်ပြီးတော့စတာတော့ Liberty ရုပ်ထုရှေ့ကနေစတာပေါ့စပြီးတော့အဲ့ဒီ Effect မျော်စင်ရှေ့ကလူခွင့်ရေးရင်ပြင်မှာကျွန်တော်တို့အဲ့ဒီလှည့်ကြပေါ့လေနိုင်ငံလိုက်စကားပြောကြတဲ့အစီအစဉ်မှာအဲ့ဒီမှာကျွန်တော်ဝင်ပြီးတော့ပါဝင်ခဲ့တာပ
ါဥက္ကကိုကြီးအနေနဲ့ဖီပကိုရောက်လာတဲ့ပထမဆုံးလဲလာတဲ့ချိန်ဒီမှာပြပကလူငယ်လူတွေနဲ့လည်းတွေ့ရတယ်ဒီလိုချိန်မှာဒီလူခွင့်ရလွတ်လပ်ခွင့်အတွက်ဘာတွေများမင်ကွန်းနဲ့မှာပြောလဲတိပြစီရှင
်ဒီကျွန်တော်တို့နိုင်ငံမှာလွတ်လပ်ခွင့်အတွက်တိုင်းရင်းသားပြည်သူတွေရဲ့လွတ်လပ်ခွင့်အတွက်နောက်တစ်ခါကျွန်တော်တို့ပြည်သူတွေရင်ထဲမှာကျွန်တော်တို့ကိုယ်တိုင်ထဲမှာကိုပဲဒီထိတ်လန့်ဆိုးရွားမှုတွေကိုဖယ်ရှားရင်းနဲ့ကျွန်တော်တို့ဒီအချင်းထောင်တွေမှာနှစ်ပေါင်းများစွာနေခဲ့ကြရတယ်အဲ့တော့ဒီအကြောက်တရားတွေကိုဖယ်ရှားဖို့နဲ့လူခွင့်ရေးတွေအတွက်ဆောင်ရွက်ရင်းနဲ့လက်ရှိလဲထောင်ထဲမှာတချို့ကြံနေသေးတယ်တခါကျွန်တော်တို့လွတ်လာတဲ့နိုင်ငံကြီးအကျဉ်းသားတွေအနေနဲ့လည်းပဲအခုအချိန်ကြီးပေါ့လေသူတို့ကိုဒါပြန်လဲထူထောင်ရေးကိစ္စတွေကျွန်တော်တို့မလုပ်နိုင်သေးဘူးဆိုတဲ့အကြောင်းအဲ့တော့နောက်တစ်ခုကတော့ဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးဆိုရင်ချိုးဖောက်ခံရတဲ့သူတွေရောချိုးဖောက်တဲ့ကိစ္စတွေမှာပါဝင်ခဲ့တဲ့သူတွေအားလုံးမှာတနည်းမဟုတ်တနည်းနဲ့ဒီစိတ်ပိုင်းဆိုင်ရာအနာရီရတွေဖြစ်ခဲ့ကြတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကုစားဖို့လဲကျွန်တော်တို့လိုတယ်ဆိုတဲ့အကြောင်းပေါ့လေနောက်တစ်ခုကတော့လူခွင့်ရေးဆိုတာဟာနယ်နိမိတ်အကန့်အသတ်မရှိဘူးအဲ့တော့လူခွင့်ရေးကိစ္စဆောင်ရွက်တဲ့နေရာမှာဒီလွတ်မြောက်ခြင်းအတွက်ဆောင်ရွက်တဲ့နေရာမှာကြောက်နဲ့တရားကိုလက်ချင်းတွဲပြီးတော့တခြားနိုင်ငံအသီးသီးတွေကိုချိတ်ဆက်ပြီးလှုပ်ခြင်းအပြင်ကျွန်တော်တို့ရဲ့ခြေလှမ်းနေရာပို့ပြီးတော့မြန်ဆန်လာမယ်ပို့ပြီးတော့ခိုင်မာလာမယ်ဆိုတဲ့အကြောင်းတိုးစော်ရင်းနဲ့ဒီနိုင်ငံတကာမှာလူခွင့်ရေးဒီလွတ်လပ်ခြင်းနဲ့ပတ်သက်လို့ပြင်ဆိုင်နေရတဲ့သူတွေအားလုံးကိုကျွန်တော်တို့လက်တွဲပြီးဆောင်ရွက်ကြဖို့ကျွန်တော်နှိုးဆော်ခဲ့တာပါ
အခုကိုရင်ကျုံလာရတဲ့ဒီပြည်ပကလူခွင့်ရဲ့အနေထားနဲ့လက်ရှိမြန်မာနိုင်ငံတွေကဒီအခြေအနေနဲ့ရှင်ပြီးတော့ပြောပြပေးပါလား
ဒီပွဲမှာထူးခြားတာကဒါပြည်ထောင်နိုင်ငံရဲ့ဒီမိုကရေစီအခြေအနေကိုဒါကျွန်တော်ကိုရင်ဒါလက်တွေ့လေ့လာခွင့်ရခဲ့တာပေါ့လေမိုးရွာထဲမှာပဲကျွန်တော်တို့ဒါလမ်းလျှောက်ပြီးတော့ဆန္ဒထုတ်ဖော်ကြမယ်ဆိုတဲ့အချိန်မှာဒါမော်တော်ဆိုင်ကယ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေအလုံးနဲ့ဒီဆန္ဒပြမဲ့လူတွေနဲ့ရင်းရင်းနှီးနှီးပဲပြောဆိုဆက်ဆံကြပြီးတော့သူတို့ကတောက်လျှောက်လုံခြုံရေးယူပေးတယ်။လမ်းညောတွေကိုသူတို့ရှင်းပေးတယ်တားပေးတယ်။အလုံးကလည်းဒါစီကံတကြနဲ့အဒီဒီလူခွင့်ရေးရင်ပြင်အဖြစ်ခြေချက်သွားကြတယ်။ဒါကားတွေကလည်းသူတို့ကိုတားထားရင်ခဏရပ်ပြီးတော့စောင့်ကြတယ်။ဒီလူအုပ်ဖြတ်တန်းပြီးတဲ့အထိပေါ့လေ။လူငယ်တွေကတချင်းနေအကတွေနဲ့ဒါ performance တွေပါပါတာပေါ့လေ။အဲ့ဒါမျိုးသူတို့ဆန္ဒပြတာဟာတကယ်ကိုငြင်းငြင်းချမ်းချမ်းနဲ့သူတို့လူလားချက်တွေကိုသိတာမြင်တာအောင်ဒါပြတ်တသွားတာတွေကကျွန်တော်တို့အတွက်တော့ဒီရဲတပ်ဖွဲ့ဝင်တွေရဲ့ကူညီဆောင်ရှောက်မှုရောရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြဒီလမ်းလျှောက်တဲ့သူတွေနဲ့ကြားမှာရှိတဲ့ဆက်ဆံရေးကိုဒါကျွန်တော်အနေနဲ့တော့ဒါကိုတွေးမျက်မြင်ပေါ့လေဒါကျွန်တော်လေ့လာခွင့်ရခဲ့ပါတယ်